တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC နဲ့မြန်မာတပ်မတော်တို့ကြားရှမ်းပြည်တောင်ပိုင်းမိုင်းကင်မြို့နယ်ဟန်ငိုင်းကျေးရွာအုပ်စုဘက်မှမနေ့ကနေ့ဒီကနေ့တိုက်ပွဲတွေဖြစ်နေဆဲပါ RCSS က NCA ဒီတနိုင်ငံလုံးအပြည့်ရရေးစာချုပ်ကိုမလိုက်နာဘဲနဲ့နေမြေကျော်ဝင်တာကြောင့်တိုက်ပွဲဖြစ်တာလို့တပ်မတော်ဘက်ကဆွဆွဲပြီး RCSS ဘက်ကတော့နေမြေတိတိကျကျသတ်မှတ်ထားတာမရှိဘူးလို့တုံ့ပြန်ပါတယ်တိုက်ပွဲကြောင့်ရာနဲ့ချီတဲ့ဒေသခံတွေလည်းစစ်ဘေးတန့်ရှောင်နေကြရတဲ့အကြောင်း VOA သတင်းတောက်နိုင်ကွင်အင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်တွင်မှာမနေ့ကနေ့ဒီကနေ့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတာပါဒီကနေ့မှာမိုင်းကင်မြို့နယ်ဟန်ငိုင်းကျေးရွာအုပ်စုတွင်ပြစ်ခတ်တိုက်ခိုက်တံတွေကျန်းနေရပြီးဘယ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတယ်ဆိုတာအတိမပြုတ်နိုင်သေးဘူးလို့မိုင်းကင်မြို့နယ်ပြည်နယ်လှုပ်တော်ကုစက်လက်ဆိုင်းပန်ကပြောပါတယ
်။ဆယ်နိုင်ဒီစေလောက်နဲ့ဖြစ်တာစိတ်ကမကြလိုက်တော့ဆယ်နှစ်လောက်ဒီခါပြီးမှအတန်ပြန်ပိတ်ရတယ်။ပုံတန်တနတ်ဆန်တော့ဒီမှာတိုင်းသားရှားနေရပေါ့သူတို့ဆုထားတယ်လို့ပြောတယ်ဒါပေမဲ့အခုဖြစ်တာဘာနဲ့ဖြစ်မှန်းတော့မသိရွာလဲဖြတ်ပြေးလာတယ်ဆိုတော့သူတို့ကိုယ်တိုင်ကမသိဘူးဖြစ်နေလဲတက်ချောင်ကတော့ခုလုံးလုံးဆယ်ဆမ်ငိုင်းရောပုံတော်ဒီဆောင်မှာရောက်နေတာတော့ညပတ်ဝန်းကျင်လောက်ရှိနေတယ
်မနေ့ကဟန်ငိုင်းကျေးရွာအုပ်စုကုန်းညောင်ဖာစားကျေးရွာဘက်မှာတိုက်ပွဲမဖြစ်ပဲမြန်မာစစ်တပ်ကနေလက်နက်သွင်းနဲ့ပြစ်ခတ်တာလို့ RCSF ပြောခွေရဘူမှုဆိုင်ခန်းဆန်ကပြောပါတယ်
အေးဟန်ငိုင်းကမနေ့ကဖြစ်တာကတိုက်ပွဲမဟုတ်ဘူးခင်ဗျကျွန်တော်လူမရှိတော့ဒီဟန်ငိုင်းရဲ့မြတ်ဖက်မှာတောင်ကျောဆိုတာရှိတယ်အဲ့တောင်ကျောကိုကျွန်တော်တို့ကခွာပေးလိုက်တောင်ပေးလိုက်တော့တပ်မတော်ဖက်ကတက်လာတယ်တော့အဲ့တောင်ကျောရဲ့အနောက်ဖက်ချမ်းမှာရှိတယ်သူကငကုညဖာစားလို့ခေါ်တယ်တပ်မတော်ဖက်ကရွာထဲကိုလက်နက်နဲ့ပစ်တယ်ကြာဆော့ဆယ်ပပါတို့တော့ဂိုဒီလက်နက်ထိတ်ကိုစွပ်ပြီးတော့ဖြစ်တဲ့ဂိုဒီတွေပြီးတော့ရွာအင်ဂျင်အင်ဂျီတွေထိတယ်က
ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်မှဘုံမှုချုပ်စော်မင်းထွန်းကိုဆက်သွယ်မေးမြန်းရမှာအခုလို့ပြောပါတယ်
အဲ့ဒီမှာကျွန်တော် RCSS နဲ့ဖြစ်နေတာရှိတယ်ဒီမနေ့ဖြစ်တာတော့ကျွန်တော်လည်းမသိဘူးအဲဒီဘက်ကတော့ထုတ်သွားပြီဆိုတော့ပြောတယ်သို့တော်လည်းလက်ရှိနေသေးလို့မလို့ဖြစ်နေတာဖြစ်ပါလိမ့်မယ်
ဖေဖော်ဝါရီလ28ရက်နေ့ကမိုင်းကင်မြို့နယ်ဟန်ငိုင်းကျေးရွာအုပ်စုအတွင်းရှိလွင်တွိုင်းတောင်ကျောမှာမြန်မာစစ်တပ်နဲ့တောင်ပိုင်းရှမ်းလက်နက်ကိုင် RCSS ဖွဲ့တို့တိုက်ပွဲပြင်းထန်ခဲ့ပေမဲ့နောက်ပိုင်းတစ်ဖက်ညှိနှိုင်းမှုအရ RCSS ဘက်ကသတ်ဆုတ်ပေးခဲ့ပါတယ်RCSS SSA ဖွဲ့ဟာမြန်မာစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူပိသားဖွဲ့တစ်ခုဖြစ်ပေမဲ့လည်းမြန်မာစစ်တပ်နဲ့တိုက်ပွဲမကြာခဏဆူဆူလို့ဖြစ်ပွားလက်ရှိပြီးဒီလိုဖြစ်ပွားတာဟာ RCSS အနေနဲ့ NCA စာချုပ်ပါချက်ကိုချိုးဖောက်တာလို့တမတော်ပြောခွေရဘူမှုချုပ်စော်မင်းထွန်းကပြောပါတယ်
အိုင်လန်ဒီအတွင်းမှာ RCSS SSA အဖွဲ့ကြီးနေနေကြော်လုံရောက်နေတာရှိရင်ပြည်ပြီးဖို့ဆိုပြီးကျွန်တော်တရားဝင်ကြောင်းကြားခဲ့တာအဲ့လိုကြောင်းကြားပြီးတော့ကျွန်မဖေဖော်ဝါရီလ28ရက်နေ့ကျမှကျွန်တော်တက်ပြီးစလို့ကြလုံလုံရေးဆောင်ရတာဖြစ်တယ်နေနေတဲ့ကြော်လုံရောက်နေတယ်ကျွန်တော်လည်း9ရက်လောက်ကြာပြီးအကြောင်းကြားတယ်အဲ့အကြောင်းကြားတော့ခင်ဗျားတို့ကလည်းစတင်ပြီးပြစ်ခတ်တယ်ကျွန်တော်ပြောချင်တာတော့တို့အနေနဲ့ကတော့ NCA စာချုပ်ရဲ့နောက်ဆက်တွဲမှာရှိတဲ့တစ်ဖက်တက်ပြီးလိုက်လာမယ်အင့်ကိုပြီးရှိတယ်အဲဒီပါကြုံဒီ2022ခုနှစ်မှာကျွန်တော်တို့တော်တူညီထားတဲ့အပန်းလက်ဆယ်နေလီဒီကိုနိုင်လာဖို့လူတွေလည်းပြောကြတယ်အလိုမျိုးမှမဟုတ်ဘူးဆိုရင်ခိုက်ခိုက်ပြည်ပြောင်းလို့ပို့ပြီးဆိုးလာတဲ့အနေအထားရှိတယ်
RCSF ပြောခွေရပူမှုဆိုင်ခန့်ဆန်ကတော့သူတို့ဘက်ကနေမြေကျော်လုံးငွေရောက်တာမဟုတ်သလိုနှစ်ဖက်ကြားနေမြေနယ်နိမိတ်တိတိကျကျသတ်မှတ်ထားတာမရှိဘူးလို့ပြောပါတယ
် NCA ကတော့သူအခိခရဆဲလို့မယ်အခိခရဆဲကိုခိုင်မာလို့မယ်နောက်နိုင်ငံရေးရှင်းလို့မယ်အဲ့ဒါပဲဒီကကျတော့သူတိုက်ပွဲဖြစ်တယ်ဆိုတာကဆွဆွဲချက်လည်းပါတော့ပါနေမြေတုနေမြေကိုနေမြေနေမြေသတ်မှတ်ချက်ဒီမှာဒေရှိမဖြစ်မချရသေးလို့တော့ပြောလိုက်တော့ကြောတချက်မှာကျွန်တော်ကရှိထားတာဟို NCA မထုတ်ခင်ကတည်းကရှိထားတာလေကျောနေမြေကျော်လုံရအောင်ဆိုပြီးတော့မှကျွန်တော်ကနေမြေသတ်မှတ်မှုလည်းမရှိသေးလေခုထိကသဘောတူညီမှုလည်းမရှိသေးဘူး
အခုရပိုင်းတွင်စည်ရဲသိမ်းမှမှုကြောင့်မိုင်းကင်မြို့နယ်နဲ့ကျေးတီမြို့နယ်တွင်စစ်ရှောင်းဥယျာဉ်300ကျော်ရှိနေတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်းပန်ကပြောပါတယ
်ကျေးတီဘက်မှလည်းဆောင်ရရှိတယ်ပုံမှန်ဆောင်မှာခရီးကျော်လောက်ရှိတယ်လို့မြေဆက်ကွေးနေမှာတော့စစ်ရှောင်း900ကျော်600လောက်ရှိတယ်အခုပြန်ကျော်လာပြီဆမ်ငိုင်းရပုံတော်ဒီဆောင်မှာခုနေရတော့ပြန်ဖြစ်လာတယ်ပေါ့နော်300 400အဲ့လိုပုံစံမှာတော့
လက်ရှိကျေးတီမိုင်းနောင်ကားလမ်းကိုလည်းမနေ့ကစပြီးသမတော်ကနေလုံခြုံရေးရပိတ်ပင်ထားပါတယ်။မြန်မာအစိုးရနဲ့ NCA ပြည်ချက်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်သမတော် RCSS SSC နဲ့ကရင်မျိုးရာစီယုံ KNU တို့ဟာဒေသတချို့မှာမြန်မာစစ်တပ်နဲ့ CA ပြည်ပခဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာ။